မြန်မာရွှေပြောင်းစက်ရုံလုပ်သားတွေအနေနဲ့ထိုင်းနိုင်ငံမှာလုခရှော့ရတာတွေကိုတွေ့ရှိပြီးဥပဒေကြောင်းအရတိုက်ပွဲကျင်းဝင်နေပါပြီ။ Thomas Reuters Foundation ရဲ့လိမ္လာဆောင်သက်မှုထဲမှာမင်းဆောက်ကစက်ရုံလုပ်သားတွေအနေနဲ့အခုလိုရှော့ရခဲ့တာကိုတွေ့ရှိခဲ့ပြီးအစိုးရကဒီစက်ရုံတွေကိုဝန်ဖန်းကလုပ်သားတွေကိုရောကြေးပေးဖို့အမိန့်ချခဲ့ရမှာကုမ္ပဏီတစ်ခုကမြန်မာလုပ်သား26ဦးအတွက်မပေးသေးတာကြောင့်အခုလိုတိုက်ပွဲကျင်းဝင်ကြတာပါ။ဒီ2019ခုနှစ်စက်တင်ဘာတွေ့ရှိချက်အရဒါစင်နဲ့ရှိတဲ့မဲဆောက်ကအထည်ချုပ်စက်ရုံတွေမှာအခုလိုအနေဆုံးသတ်မှတ်ထားတဲ့နေ့စဉ်ပုံမှန်ဝင်ငွေဘတ်300ထက်လျှော့ရခဲ့တဲ့စီရင်ကစားထွက်ပြီးနောက်ထိုင်းစိုးရကဘတ်ငွေ 3.48 တန်အကျော်ပေးဖို့အမိန့်ချခံခဲ့ရတဲ့ဒီကလျာဏီ Ruin Grid စက်ရုံအနေနဲ့အခုလိုမပေးသေးတာပါ။မြန်မာလူသား600အတွက်ထိုင်းဘတ်18တန်ပေးဖို့အမိန့်ချခံခဲ့ရတဲ့အခြားစက်ရုံ Cortina Ija ကဒီရောကြီးပေးခဲ့ချိန်မှာအခုမပေးသေးတဲ့စက်ရုံပိုင်ရှင်အမျိုးသမီးကလျာဏီကစက်ရုံပိတ်ခဲ့ရပြီးမှရောကြေးပမာဏ၄ပုံတစ်ပုံဖြစ်တဲ့၈သိန်းပဲပေးဖို့တတ်နိုင်တယ်လို့ဒီကနေ့ကပြောပြီးညှင်းဆန်းထားပါတယ်ခင်ဗျ။